အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာပြင်သစ်နဲ့အမေရိကန်အခြားသံတမန်ဆက်ဆံရေးအဆင်မပြေဖြစ်ခဲ့တဲ့ကိစ္စရပ်တွေဖြေရှင်းဖို့အတွက်ရှေ့သတင်းပတ်အတွင်းပြင်သစ်နိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံကပြင်သစ်ထံကနေရင်ခုန်တင်ပေါ်တွေဝယ်ယူဖို့သဘောထူထားပြီးသားကိစ္စကိုအမေရိကန်တို့ထံကဩစတြေးလျကဝယ်ယူဖို့ပြင်ဆင်ဆုံးဖြတ်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်နဲ့ပြင်သစ်အခြားသံတမန်ဆက်ဆံရေးတွေပြီးခဲ့တဲ့လအတွင်းတင်းမာလာခဲ့တာပါ။ဝန်ကြီးဘလင်ကင်ပြင်သစ်နိုင်ငံကိုရောက်ရှိနေစဉ်ပြင်သစ်နိုင်ငံရဲ့ဝန်ကြီးရင်အီဖလီဒီယန်နဲ့ဒီကိစ္စကိုအောက်တိုဘာလ5ရက်နေ့မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။စက်တင်ဘာ23ရက်နေ့ကဝန်ကြီးနှစ်ဦးနယူးယောက်မြို့မှာတွေ့ဆုံအပြီးနှစ်နိုင်ငံဆက်ဆံရေးပြန်လည်ကောင်းမွန်ရေးအတွက်နဲ့နဲ့ဆန်းဆန်းထပ်မံဆွေးနွေးကြမှာဖြစ်ကြောင်းပြည်ထောင်နိုင်ငံရဲ့ဝန်ကြီးဌာနကပြောခွင့်ရအမျိုးသမီးအန်ကလယာလီဂျန်ဒရီကကြေညာချက်ထုတ်ပြန်ပါတယ်။ပြင်သစ်ကရေငုံသင်္ဘောတွေဝယ်မဲ့အစားအမေရိကန်နဲ့ဗြိတိန်နည်းပညာတို့နဲ့ထုတ်လုပ်မဲ့ရေငုံသင်္ဘောရှစ်စင်းကိုဝယ်ယူဖို့ဩစတြေးလျကဆုံးဖြတ်လိုက်တဲ့အပေါ်ပြင်သစ်ဘက်ကအမျက်ထွက်ပြီးအမေရိကန်မှာရှိနေတဲ့သူ့ရဲ့သားအမတ်ကြီးကိုယာယီပြန်ခေါ်ယူခဲ့ပါတယ်။ဝန်ကြီးဘလင်ကင်ဟာပြင်သစ်နိုင်ငံပဲရစ်မြို့ကိုတနင်္လာနေ့မှာရောက်ရှိမှာဖြစ်ပြီးစီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးမှုဆိုင်ရာအဖွဲ့ OECD အစည်းအဝေးကိုကမ္မကဋ္ဌပြုကျင်းပမှာဖြစ်ပါတယ်ခင်ဗျာ။